Palestine and Lebanon နဲ့ဆက်တရှောက်မှာ Israel တပ်တွေနဲ့ Lebanon အခြေစိုက် Hezbollah စစ်သွေးကြောအဖွဲ့တို့ကြားအပြန်အလှန်တိုက်ခတ်မှုတွေလက်နေချေကြာလာတဲ့အတွက်ဂါဇာစစ်ပွဲကနေဒေသရင်းပြည်ပကအဖြစ်ပိုးပြီးကျယ်ပြန့်လာမှာကိုစိုးရိမ်နေကြနေမှာပဲ။ကျယ်ပြန့်ပြီးနေမှာလဲနှစ်ဖက်ထပ်ပြီးတော့တိုက်ခိုက်ခဲ့ကြတာပါ။အီရန်နဲ့ကျောတော်နောက်ဆံပေးထားတဲ့ Hezbollah တွေကသူတို့ဟာ Israel အခြေစိုက်စစ်စခန်းတွေကိုဖောက်ခွဲ drone တွေအပါအဝင်ရော့ကက်အလုံး200ကျော်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒါဟာအစ္စရေးလက်ချက်နဲ့သူတို့တမှုတူတပ်ခံရတာကိုတုံ့ပြန်လာလို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အစ္စရေးမြောက်ပိုင်းဒေသတလွားလေးချောင်းအချက်ပေးတယ်လို့ဆူညံခဲ့တာဖြစ်ပြီးအစ္စရေးကလေးချောင်းကနေပြန်တိုက်ခိုက်ခဲ့တယ်လို့လေဗနွန်ဒဲကနေတိုက်ခိုက်လာတဲ့ပစ်ခတ်မှုအတော်များများကိုလည်းကြားဖြတ်ပြီးဖျက်ဆီးနိုင်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာမှာဟားမတ်စ်ဖမ်းထားတဲ့ဒဇာဂန်နဲ့ပြန်လို့ရေးပါဝင်ဂါဇာအဖြစ်ရဲ့အတွက်တင်ပြတဲ့နောက်ဆုံးအဆိုပြုချက်အတွက်ဟားမတ်စ်ဘက်ကတုံ့ပြန်မှုကိုအစ္စရေးအရာရှိတွေစဉ်းစားနေကြမှာပဲအခုလိုပြစ်ခတ်မှုဖြစ်တာပါကာတာညီနိုင်မှုတွေနဲ့ဟားမတ်စ်ဘက်ကပေးပို့တဲ့အချက်တွေကိုအစ္စရေးဘက်ကလည်းလေ့လာသုံးသပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယဟူးကပြောပါတယ်